ဤဥရောပသမဂ္ဂနိုင်ငံတွေကြားစီးလုံးညင်ညွတ်မှုဆွမ်းအားကိုအကြမ်းဖက်ဝါဒဆွဲကဖြိုခွင်းလို့မရနိုင်ဘူးလို့ဂျာမနီပြည်ထောင်စုဝန်ကြီးဟော့စ်ရှီဟိုဖာကတောက်ကြံနေဘာလင်မှာပြုလုပ်တဲ့EU ပြည်ထောင်ဝန်ကြီးတွေရဲ့ online အစည်းအဝေးမှာပြောကြားလိုက်ပါတယ
်။ Wenn wir zusammenhalten,
တကယ်လို့အကြမ်းဖက်ဝါဒဆွဲနဲ့ပတ်သက်ပြီး EU ဖော်ဝင်နိုင်ငံတွေကြားစီးလုံးညင်ညွတ်မှုရှိမယ်ဆိုရင်ဒီအင်အားကကြီးမားတဲ့အတွက်ရေရှင်မှာဥရောပအတွက်ဒီဝါဒဆွဲကထိုးဖောက်လို့ရမှာမဟုတ်ကြောင်းဂျမန်ဘာသာနဲ့ပြောသွားတာပါ။အစ္စလာမ်စစ်သွေးကြွားလို့တမ်းမြတ်ရှိသူတွေရဲ့တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံပါရီနဲ့နိစ်ဩစတြီးယားကဗီယန်နာမြို့တွေမှာတစ်လအတွင်းလူ၈ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ EU အနေနဲ့ဘာသာရေးရတိုက်ခိုက်တာမဟုတ်ဘဲအကြမ်းဖက်တဲ့ဘယ်အစွန်းရောက်လှုပ်ဆောင်မှုမျိုးကိုမဆိုစန့်ကျင်တိုက်ဖြတ်မှာဖြစ်ကြောင်းလည်းပြည်ထောင်ဝန်ကြီးဟော့စ်ကပြောပါတယ်။ဒီလိုတိုက်ဖြတ်ရမှာ EU နယ်နိမိတ်ထဲဘယ်သူဝင်လာပြီးဘယ်သူထွက်သွားတယ်ဆိုတာကို EU ကသိဖို့လိုတဲ့အပြင်ဒီနယ်စပ်ဒေသတွေမှာလုံခြုံရေးအထူးခိုင်မာအောင်လုပ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးကသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။